ပါကစ္စတန်နိုင်ငံတလွားမှာပြီးခဲ့တဲ့တလအတွင်းကိုရိုနာဗိုင်းရပ်စ်ပိုးအကူးစက်ခံရသူအဆ900လောက်ဖြစ်သွားခဲ့ပြီးဗုဒ္ဓဟူးနေ့ကတော့လွတ်တော်မှနောက်ထပ်2ဦးဒီရောဂါအကူးစက်ခံရပြီးသေဆုံးသွားခဲ့တယ်လို့ပါကစ္စတန်ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။လူဦးရေသန်း220ရှိတဲ့ပါကစ္စတန်မှာဒီကာယောဂါစတင်ဖြစ်ပွားခဲ့တဲ့ February နှောင်းပိုင်းကစပြီးဒီရောဂါနဲ့သေဆုံးရသူက1900လောက်ရှိနေပါတယ်။ဒီထဲမှာအမျိုးသားအဆင့်နဲ့ခရိုင်အဆင့်လွတ်တော်တွေကအမှတ်9ယောက်လည်းပါနေပါတယ်။ဒီရောဂါအကူးစက်ခံရသူပေါင်း 8,000 ကျော်ရှိနေပြီးဒီထဲမှာဝင်ကြီးနဲ့လွှတ်တော်အမှတ်အများပြားပါနေတယ်လို့ကျန်းမာရေးအရာရှိတွေကအတည်ပြုပါတယ်။ပါကစ္စတန်နိုင်ငံကလူရေထူထပ်တဲ့ပန်းချက်ခရိုင်မှာဒီရောဂါပိုးအကူးစက်ခံရသူအများဆုံးဖြစ်ပြီးတရားဝင်စစ်တမ်းအရဆိုရင်ခရိုင်မြို့တော်လာဟိုးမှာလူပေါင်း 9,000 လောက်အကူးစက်ခံနေရတယ်လို့ပြောပါတယ်။ပါကစ္စတန်ကဒုတိယအကြီးဆုံးမြို့ကြီးလည်းဖြစ်တဲ့အဲ့ဒီမြို့မှာလူပေါင်း 12,000 လောက်နေထိုင်တာဖြစ်ပြီးဈေးတွေအလုပ်နေရာတွေနဲ့လူနေရက်ွက်တွေဘယ်နေရာမှမှဒီယောဂါနဲ့မကျင်းကြပါဘူးအခုလိုစစ်တမ်းကောက်ယူတာဟာလာမယ့်သတင်းဘတ်တွေအတွင်းဒီယောဂါတိုးလာမယ့်အချိန်နဲ့ဘယ်လောက်ရှိမယ်ဆိုတာအစိုးရတွက်ချက်နေတာအတွက်အထောက်အကူရစီမယ်လို့ခရိုင်ကျန်းမာရေးဝန်ကြီးကပြောပါတယ်အခုလိုယောဂါကူးစက်မှုနှုံးရုပ်တည့်တိုးလာနေတာတွေ့နေရပေမဲ့လည်းဒီယောဂါမပြတ်ပွားအောင်တနင်္ဂနွေလုံးအတိုင်းတာနဲ့အသွားအလာလုံးဝပိတ်ပင်ဖို့ကိစ္စကိုဝန်ကြီးချုပ်အင်မရမ်ခန်းကလက်မခံပါဘူးနိုင်ငံတော်လောကဆင်းရဲနဲ့နေသူတွေအတွက်အရေးပေါ်အစီအစဉ်နဲ့နိုင်ငံသား12တန်းအတွက်ဓာတ်ရိုက်ငွေချပေးတာကိုခန်းအစိုးရကလှုပ်ဆောင်ပေးကြတာပါဒါပေမဲ့လူရေတန်း150ရှိတဲ့ပါကစ္စတန်နိုင်ငံအတွက်ဒီလိုပေးတာကိုလအနေငယ်ပဲတက်နိုင်တော့မှာဖြစ်တဲ့အတွက်စီးပွားရေးလုပ်ငန်းတွေပြန်ပြီးလုပ်ခွင့်ပေးဖို့လိုအပ်တယ်လို့အင်္ဂါနေ့မှာပဲဝန်ကြီးချုပ်ကရုပ်သံမင်းကုန်းမှာပြောပါတယ်